ရတဲ့သောတာရှင်များရှင်တရင်စာဆရာကြီးဟန်တာဝရီဦးဝင်းတင်ကဘာလဲဟဲ့လူငယ်ရဲ့စာအုပ်မှာအခုလိုရေးခဲ့ပါတယ်ထောင်ထဲမှာအဖမ်းရအခက်ဆုံးအရာဟာအချိန်ပါပဲအချိန်ကာလတို့ဟာလွင့်ပြန်သွားကြတယ်စီးမျောသွားကြတယ်ရွေလျားသွားကြတယ်စုပ်ကိုင်လို့မရဘူးဒီလိုအချင်းထောင်ထဲမှာနေရတဲ့နိုင်ငံရေးအချင်းသားတွေကယုံကြည်ချက်နဲ့အသက်ရှင်တာယုံကံမှုနဲ့ဖြတ်သန်းတာညှော်လင့်ချက်နဲ့ခကြီးဆက်တာဒါတွေကင်းမဲ့ရင်ဘဝတစ္ဆာကိုဘတော်မှရှာလို့ရမှာမဟုတ်ဘူးတဲ့ဒီလိုစိတ်ထားတွေနဲ့တိုင်းပြည်နဲ့လူမျိုးအတွေ့အသက်တွေဘဝတွေနဲ့ရင်ပြီးအချင်းကြခံနေရတဲ့နိုင်ငံရေးအချင်းသားအချင်းသူတွေကိုကျမတို့အကြိမ်ကြိမ်ဦးညွှတ်မိပါတယ်ထို့အတူပါပဲနိုင်ငံရေးအချင်းသားတွေအတွေ့ရုပ်အာဟာရစိတ်အာဟာရပေးနိုင်ဖို့ကြိုးစားကြတဲ့အချင်းကြမိသားစုတွေရဲ့စေတနာမြတ်တာကလည်းအင်မတန်မှလေစာချီးကျူးဖို့ကောင်းလာပါတယ်မိခင်ဒေါ်အေးမြတ်တန်းနဲ့အမဖြစ်သူနိုဘယ်အေးကိုထောင်ဝင်းစာတွေ့နိုင်ဖို့ညမဖြစ်သူနိုင်တင်ဂေးကတက္ကသိုလ်စာသင်ကန်းကိုကြောခိုင်းလိုက်ရပါတယ်မတ်နိုဘယ်အေးကိုစစ်အာဏာရှင်တွေကထောင်ဒဏ်42နှစ်ချမှတ်ပြီးငင်းကြံထောင်ကိုပို့လိုက်ပါတယ်မိခင်ဒေါ်အေးမြတ်တန်းကမြောင်းမြထောင်မှာအကျဉ်းကျခံရပါတယ်မိခင်နဲ့အမကိုနိုင်တင်ဂေးအလှည့်ကျထောင်ဝင်းစာတွေ့ခဲ့ရပါတယ်သူတို့အင်ကိုကျမရောက်ရင်မိခင်နဲ့အမဖြစ်သူအတွေ့ထောင်ဝင်းစာဒုတ်တွေထဲ့တဲ့ကြံချောင်းအိတ်ကြီးကိုအိမ်ရက်ထုတ်တန်းမှာချိတ်ဆွဲထားတာကိုအမြဲတွေ့ရပါတယ်။မိသားစုကချိုးချံချွေးတာပြီးစုဆောင်းထားတဲ့အစားအစာတွေနဲ့မိတ်ဆွေတွေပေးတဲ့စားစရာအချို့ကိုသိမ်းဆီးထားတာပါ။ဂေးဂေးတို့မောင်နှမတွေအားပြုစားရတဲ့ငပိရီနဲ့ငရုတ်သီးမှုန့်ရောနယ်ထားတဲ့ထမင်းစလုံးကြီးကညင်ရသူကျမတို့အတွေ့ရင်နှင့်စေသလိုမိခင်နဲ့အမပေါ်ထားတဲ့ချစ်ချင်းမြတ်တာကိုလည်းဂုံပြုမိပါတယ်။ကမ္ဘာချက်ချင်းဒီ ICRC မလာခင်ကနယ်ဝေးထောင်အတွက်လမ်းစရိတ်ထောင်ဝင်းစားပစ္စည်းအတွက်ပါမိသားစုတွေကရှာဖွေရတာမို့အင်မတန်မှပင်ပန်းဆင်းရဲလှပါတယ်။ကျမအခုချိန်ထိမှတ်မိနေပါတယ်။သူပေးတဲ့ဥပမာကထီလွန်းဆက်လွန်းလို့ကျမနှလုံးသားနဲ့နားထောင်ခဲ့ရတာပါ။အမရေဂေးဂေးတို့အိမ်ကဟင်းအိုးတွေချက်သားကိုမမြင်ဘူးတာနှစ်ချီလို့မှတ်မိမှာတော့မဟုတ်တော့ဘူးတဲ့အိမ်လွမ်းစိတ်တပွေ့တပိုက်နဲ့အိမ်ပြန်ချင်းကိုစောင့်စားနေတဲ့မတ်နိုဘယ်အေးတို့တားအမိတွေ2005ဇူလိုင်6ရက်နေ့မှာအချင်းထောင်ကပြန်လဲလွတ်မြောက်လာခဲ့ပါတယ်နိုနိုထောင်ကလွတ်လာတော့ဘသူမှအားမကိုးခြင်းဘူးဆိုတဲ့မတ်နိုဘယ်အေးကတီချီတဲ့အပြုံးကိုဆင်ရင်ပြီးသူ့ဘဝတစ်ကိုပြန်ဆခဲ့ပါတယ်သူစာတင်ခဲ့တဲ့ကျူရှင်လေးမှာစာပြန်တင်ပါတယ်အချင်းထောင်ထဲမှာ9နှစ်ကြာကြာနေခဲ့ရတဲ့မတ်နိုဘယ်အေးကိုအာနာပိုင်တွေကတက္ကသိုလ်ဆက်တက်ခွင့်မပြုခဲ့ပါဘူး။ကံတရားပေါ်လို့စိတ်ဖြေကြသူတွေလည်းရှိပါတယ်။ဒါကိုမတ်နိုဘယ်အေးကလက်မခံပါဘူး။ဘဝဆိုတာကံပေါ်မှာကြီးတည်တာမဟုတ်ပါဘူး။လူရဲ့ရွေးချယ်မှုပေါ်မှာလည်းတည်ပါတယ်လို့အတိတ်ပဲဝေစာတဲ့စကလုံးတွေနဲ့သုံးနှုန်းပြောဆိုခဲ့တာကိုကျမကြားရတော့ဘဝတက္ကသိုလ်ကသူ့ကိုတင်ချပေးလိုက်တာလို့မှတ်ချက်ချမိပါတယ်။ကျောင်းဆက်တက်ခွင့်မရပေမဲ့ရတဲ့နည်းနဲ့ပညာရှာဖို့မတ်နူပဲအေးကြိုးစားခဲ့ပါတယ်။အမေရိကန်ပြန်ကြားရေးဌာနအမေရိကန်စင်တာမှာအင်္ဂလိပ်စာသင်တန်းတက်ခွင့်ရခဲ့ပါတယ်။အင်္ဂလိပ်စာသင်တန်းစတဲ့တုန်းကမတ်နူပဲအေးအကြောင်းသူ့တငယ်ချင်းတွေကအခုလိုပြောပြခဲ့ပါတယ်။နိုဘယ်အေးလေသူနေတဲ့သင်ကန်းကျွန်းကနေတကုံမြို့နယ်ပြည်လန်းကအမေရိကန်စင်တာမှာကျောင်းလာတက်ဖို့အတွက်လမ်းစရိတ်မရှိဘူးအသွားပြန်သူလမ်းလျှောက်တက်တာ၃ရက်တိတိပဲနောက်ဆုံးတရက်မှာရေတမာပင်အောက်မှာမူးပြီးလဲနေတယ်တငယ်ချင်းတွေညင်လို့ပေါ့သူ့အကြောင်းသိတဲ့တငယ်ချင်းတွေစိတ်ထိကြိုက်လုံးလို့မျက်ရည်ကျတဲ့အထိခံစားရတယ်တဲ့ကျမတို့မြန်မာနိုင်ငံမှာအလုတ်လက်မဲ့ပြဿနာကတိတ်ကိုကြီးမားပါတယ်ဒီထဲကမှအချင်းထောင်ကလွတ်မြောက်လာတဲ့နိုင်ငံကြီးအချင်းသားအချင်းသူတွေအလုတ်လျှောက်ရင်ဘသူမှလက်မခံရဲကြပါဘူးမတိလို့လက်ခံမိရင်လဲနောက်မှအလုတ်ရှင်ကိုအာဏာပိုင်တွေကဖိအားအမျိုးမျိုးပေးပြီးအလုတ်ကထုတ်ခိုင်းတတ်ပါတယ်နောက်တစ်ခါကအိမ်မာလာရောက်ဖမ်းဆီးသွားစဉ်ကအာဏာပိုင်တွေသိမ်းဆီးသွားတဲ့မှတ်ပုံတင်ကိုပြန်မပေးပါဘူးမြို့နယ်လူဝင်မှုကြီးကြပ်ရေးကလည်းအာဏာပိုင်ဖိအားပေးထားတဲ့အတွက်ပြန်လုတ်မပေးပါဘူးဒီလိုပြဿနာမျိုးကိုမတ်နူပဲအေးရင်စည်းခံခဲ့ရပါတယ်ဘဝရက်တီနိုင်မှုအတွက်ကိုပိုင်အလုတ်လုပ်မယ်ဆိုပြီးမတ်နိုဘယ်အေးမုတ်လုံရောင်းပါတယ်မဂ္ဂဇင်းတစ်ခုမှအချိန်ပိုင်းလုပ်ပါတယ်ရက်ွက်ထဲကကျူရှင်မတက်နိုင်တဲ့ကလေးတွေကိုလည်းအခမဲ့စာပြပေးပါသေးတယ်လူဆိုတာဘဝတည်မြဲရေးအတွက်ယုံကံရတယ်ဆိုတာကို ယုံကြည်ထားသူဖြစ်ပါတယ်။တဲအိုးဖြစ်မှတော့ရေနဲ့လည်းမကင်းနိုင်၊မီးနဲ့လည်းမကင်းနိုင်ဆိုတဲ့စကားပုံအတိုင်းပါပဲ။နိုင်ငံရေးအကျဉ်းသားဟောင်းတွေအကျဉ်းသူဟောင်းတွေကိုအာဏာပိုင်တွေကဥပဒေမဲ့အချိန်မရွေးဖမ်းဆီးကြတာမို့အထုတ်ပြင်စေဝါအသင့်ထုတ်ပြီးစောင့်နေကြသူတွေရှိပါတယ်။2008ခုနှစ်ဩဂုတ်လ19ရက်နေ့မှာလောင်စာစည်းကုံစည်းနှုံမြင့်တက်မှုကြောင့် NLD ပါတီဝင်တွေ88မျိုးဆက်ចောင်းသားခေါင်းဆောင်တွေလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်။ဩဂုတ်လ21ရက်နေ့ညမှာ88မျိုးဆက်ចောင်းသားခေါင်းဆောင်တွေကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။22ရက်နေ့ညမှာမတ်နိုဘယ်အေးကိုနေအိမ်မှာလာရောက်ဖမ်းဆီးခဲ့ပါတယ်။နိုနိုဆိုတဲ့တခြားသူတစ်ယောက်ကိုဖမ်းလာမှာမတ်နိုဘယ်အေးကိုလည်းနိုနိုလို့ခေါ်ကြတာမို့လူချင်းမှားပြီးဖမ်းဆီးသွားပါတယ်။သူမိသားစုနဲ့အတူမတ်နိုဘယ်အေးကိုချစ်ခင်သူအားလုံးကမကြခင်ပြန်လွတ်မယ်လို့ညှော်လင့်ခဲ့ကြပါတယ်။ဥပဒေကြောင့်အရညီစွမ်းတာဘာမှမရှိတဲ့မတ်နိုဘယ်အေးကိုစစ်အာဏာရှင်တွေကဥပဒေကမိတို့ပင်စိုးစေးကားမှုဆိုပြီးဒုတိယအကြိမ်ထောင်ဒဏ်17နှစ်ချမှတ်လို့မုံရွာအချင်းထောင်ကိုပို့လိုက်ပါတော့တယ်။လေးစားရတဲ့တောတာရှင်များရှင်မတ်နိုဘယ်အေးရဲ့ကြေကွဲပွဲကံကြမ္မာဟာမြမပြည်ပြည်သူလူထုခံစားနေရတဲ့ကံကြမ္မာနဲ့ထပ်တူပဲဖြစ်ပါတယ်။ဒီနာကြီးဝယ်ခံစားချက်တွေရဲ့မျက်မြင်သက်သေဖြစ်သူမတ်နိုဘယ်အေးအချင်းထောင်တန်တိုင်းတွင်နောက်ကအမြန်ဆုံးလွတ်မြောက်ပါစီ။မြမပြည်ပြည်သူလူထုလည်းစစ်အာဏာရှင်စနစ်အောက်ကအမြန်ဆုံးလွတ်မြောက်ကြပါစီလို့နက်နက်ရှိုင်းရှိုင်းဆုတောင်းလိုက်ရပါတယ်ရှင်။တောတာရှင်များမျှဝေခံစားနိုင်ကြပါစီ။ကျေးဇူးတင်ပါတယ်။ကျမနှင်းပန်းအိမ်မှာ